ကိုဗစ်-19ကမ္ဘာကပ်ရောဂါအခြေအနေကြောင့်အချိန်တိုကြာပိတ်ထားရတဲ့ထိုင်းမြန်မာနယ်စပ်ကိုဘယ်လိုပြန်ဖွင့်မလဲဆိုတာနှစ်ဖက်အာဏာပိုင်တွေညှိနှိုင်းနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအေးပါပါနှစ်ဖက်ဝင်ပေါက်ထွက်ပေါက်တွေပိတ်ထားရတဲ့အတွက်နေရပြန်မြန်မာတွေအခက်အခဲရှိတယ်လို့ထိုင်းနိုင်ငံကိုအလုပ်သွားလုပ်ကြမဲ့သူတွေလည်းအခက်ကြုံနေရပါတယ်ထိုင်းဘက်ကရှိတဲ့ င်က VOA ကိုပြောပါတယ်
။ဆေးရုံလုံးကြီးကဒါဒါသူရှိလို့ဟိုပိုင်းရှင်းလို့မရတော့ဘူး။အဲတင်းချောက်လောက်နောက်ပိုင်းဒီလိုပဲဆက်ထင်းနေတယ်ဆိုရင်တော့သူဒါကူးချက်မထုံရင်တော့ဆေးရုံလုံးကြီးကဆိုင်းနေနေဖြစ်လာတော့မှာပေါ့။အဲ့ကြရင်ဒီညီမကျွန်တော်တို့ MOU ရက်ထားတာရှိတယ်လေ။ကျွန်တော်ရက်ထားတဲ့ MOU ဟိုကိုကျွန်တော်တို့ပြန်ဖွင့်ဖို့ရှိတာပေါ့။တင်းကနားရဆိုတာ6တောင်းကျော်ပေါ့မှာ။6တောင်းကျော်ဆိုတာတစ်နှစ်ပတ်စာချုပ်ထုတ်ခဲ့တဲ့ဟာလေ။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့သူကတော့အဲ့ဒီရက်ပိုင်းကျတော့ကျွန်တော်တို့ CEO ဝင်ဆက်ဆိုင်ဆိုင်းနိုင်ငံဝင်ပုံများပါမှာပေါ့။ဒါကြောင့်မို့လို့ဖြစ်တဲ့ကားမှတ်နဲ့ဒီဒီဆေးရုံရှိတဲ့ဘက်ကနေစဉ်းစားထားတာပေါ့။နောက်ပြီးတော့အနေချင်းပြန်လာရှိနေမှာပေါ့။အဝင်နဲ့ဆက်ဆံရင်ကျွန်တော်နိုင်ငံတွေကနေပြီးတော့ဆိုင်းနိုင်ငံဝင်တဲ့များပြီးတော့ဆိုင်းနိုင်ငံတွေကနေညီမနိုင်ငံပြောင်းမဲ့နိုင်ငံလာနေမှာပေါ့။ကျင်းတော့အဲ့လုံမင်းပို့ရှိပြအောင်ဒါတက်မှာတော့ကျွန်တော်ဘက်ကဝင်ပေါ့။ဒါနဲ့မှာတော့သူတို့ဘက်ကဝင်ပေါ့
။ဆိုင်းနိုင်ငံမှာလဲယောဂပိုးတွေးကြည့်သူတွေကတဖြည်းဖြည်းနည်းလာတဲ့အတွက်စီးပွားရေးလုပ်ငန်းတွေပြန်ဆက်နိုင်ဖို့အတွက်အာရုံနေကြတာပါ။ဒီအတွက်အလောက်ကိုင်အခွင့်အလမ်းကြောင့်ထိုင်းကိုထွက်လာကြသူတွေအတွက်အဆင်ပြေအောင်နှစ်ဖက်အာဏာပိုင်တွေညှိနှိုင်းပြီးလှုပ်ဆောင်နေကြတယ်လို့လည်းဦးတည်ဆောင်ကပြောပါတယ်။
အဲလောလောဆယ်တော်မှာဟိုတကားဖွင့်နေဆိုတာထက်ကျွန်တော်ကထိန်းထားပြီးတော့အလုပ်ကန်ခွင့်လန်းအောင်စသွားတာဦးမှာသွားတာဖြစ်တဲ့အတွက်ဒီအလုပ်သမားတွေပြန်လာနဲ့လုပ်ငန်းခွင့်ပြန်ဝင်တဲ့အပိုင်းကိုအရင်စဉ်းစားတာဦးမှာ
ဟုတ်တယ်ဟုတ်တယ
်ပြန်လာကတော့နည်းနည်းလေးပို့ထိန်းနိုင်တော့ border pass စနဲ့တစ်ဆင့်ချင်းသွားမှာဦးမှာပြန်သွားမှာချင်းလေးဒါကတော့နှစ်ဖက်နှစ်နိုင်ငံပြန်ကြည့်အောင်မို့လားကြတော့တစ်ဖက်တည်းကြည့်လို့လို့မရဘူးနှစ်ဖက်လုံးထိန်းနိုင်ပြီဆိုရင်တော့အားလုံးမျှော်လင့်နေတဲ့ဟာဖြစ်လာမှာပေါ့
ထိုင်းနိုင်ငံမှာမြန်မာလူသမား၃တန်းတဲ့မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပြီးကိုရိုနာဗိုင်းရပ်စ်ဖြစ်ပြီးအလုပ်လက်မဲ့ဖြစ်သူကသိန်းခန်းလောက်ရှိနေတာပါကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေပါတယ်